ထိုင်ဝမ်တိုက်ခံပါတီရဲ့သမ္မတလောင်းဟာရွေးကောက်ပွဲမှာအလွယ်တကူပဲအနိုင်ရခဲ့ပြီးတရုတ်နိုင်ငံနဲ့ဆက်ဆံရေးတိုးတက်အောင်လုပ်မယ်လို့ကတိပေးလိုက်ပါတယ်။အတိုက်ခံ Nationalist Party ရဲ့သမ္မတလောင်းမာယင်ဂျိုဟာစနေနေ့ကလုပ်ခဲ့တဲ့ရွေးကောက်ပွဲမှာမဲအရေးတွဲရဲ့58ရာခိုင်နှုန်းနဲ့အနိုင်ရခဲ့တာပါ။သူဟာ American ကနာမည်ကျော် Harvard တက္ကသိုလ်ထွက်ရှေ့နေတဦးဖြစ်ပြီးတိုင်ပေမြို့ရဲ့မြို့တော်ဝန်ဟောင်းလည်းဖြစ်ပါတယ်။တရုတ်ပြည်မှာနဲ့ငြိမ်းချမ်းရေးစာချုပ်တခုချုပ်ဆိုဖို့အပါအဝင်ဆယ်စုနှစ်ပေါင်းများစွာဖြစ်နေခဲ့တဲ့တင်းမာမှုတွေရော့ပါစေမဲ့တရုတ်နိုင်ငံဆိုင်ရာမူဝါဒတခုကိုဖော်ဆောင်မယ်ဆိုတဲ့လမ်းကြောင်းနဲ့သူရွေးကောက်ပွဲဝင်ခဲ့တာပါဒါပေမဲ့တရုတ်ပြည်မှာနဲ့ပြန်လည်ပေါင်းစည်းရေးကိစ္စကိုစီးတခုချထားပြီးသူ့ရဲ့သမ္မတသက်တမ်းအတွင်းဒီကိစ္စကိုမဆွေးနွေးဘူးလို့ကတိပေးခဲ့ပါတယ်နှစ်နိုင်ငံအကြားငြိမ်းချမ်းစွာဆက်ဆံသွားဖို့ဒီရွေးကောက်ပွဲကနေအခွင့်အလမ်းတခုဖန်တီးပေးခဲ့တယ်လို့အမေရိကန်သမ္မတဘုရားကပြောပါတယ်